ဒီနှစ်ထက်အစိုးရအပြောင်းအလဲတွေလှုပ်ဆောင်လာနေတဲ့တရုတ်နိုင်ငံကအခုနောက်ဆုံးမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်တဦးကိုခန့်အပ်ထားလိုက်ကြောင်းကြေညာလိုက်ပါတယ်။အကြက်ခတ်တွေကတော့ဝါရင့်တန်တမန်တဦးကိုတရုတ်နိုင်ငံကအခုလိုအထူးတန်အဖြစ်ခန့်အပ်လိုက်တာဟာအမေရိကန်အပါအဝင်အနောက်နိုင်ငံတွေကအာရုံစိုက်လာနေကြတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုကိုတစိတ်တစ်ပိုင်းပြသရာရောက်တဲ့လှုပ်ရက်တစ်ခုအဖြစ်နဲ့လည်းရှုမြင်ကြတာပါ။အပြည့်စုံကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်နိုင်ငံတွင်အစိုးရထိတ်တန်းခေါင်းဆောင်ပိုင်းအပြောင်းအလဲတွေနဲ့အတူအိန္ဒိယမြန်မာနိုင်ငံကိုလည်းပုံမှုအာယုံဆိုင်လာတဲ့အနေနဲ့အထူးတန်တမန်တဦးကိုခန့်အပ်လိုက်တာဖြစ်ပါတယ်။အာရှဒေသဆိုင်ရာအထူးတန်အဖြစ်နဲ့ဝါရင့်တန်တမန်တဦးဖြစ်သူဝန်ယင်းဖန်ကိုခန့်အပ်လိုက်ပြီးတော့မြမအရေးအဓိကထားဆောင်ရွက်ဖို့တာဝန်ပေးထားတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟွာချွန်ယင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်တာပါ
外交部前副部长王英凡先生为首任外交部亚洲事务特使。
နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပထမဆုံးအာရှရေးရအထူးတန်တမန်ဖြစ်တဲ့ဝမ်ယင်ဖန်ကိုအစိုးရကမကြားသေးခင်တုန်းကပဲခန့်အပ်ထားပါတယ်။သူ့အနေနဲ့အထူးသဖြင့်တရုတ်နဲ့မြန်မာနှစ်နိုင်ငံကြားကိစ္စရပ်တွေကိုအဓိကကင်တွယ်ဆောင်ရွက်သွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာအရင်စစ်အစိုးရ၏အဆက်အဆက်လက်ထက်ကတည်းကနိုင်ငံရေးစီးပွားရေးတန်တမန်ရေးအဆက်အဆံတွေဟာခိုင်မာနေခဲ့တာဖြစ်တယ်လို့နိုင်ငံရေးနဲ့လူ့အခွင့်အရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုပြီးတော့နိုင်ငံတကာကဝိုင်းပယ်တာခံရချိန်မှာလည်းတရုတ်နိုင်ငံကကြောထောက်နောက်ခံပေးထားခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကနေစလို့အစိုးရအပြောင်းအလဲတွေနဲ့အတူအနောက်နိုင်ငံတွေကနိုင်ငံရေးစီးပွားရေးအဆက်အဆံတွေတိုးမြင့်လာခဲ့ကြပါတယ်ဒီအတွက်လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးစတဲ့ကဏ္ဍတွေမှာဩဇာအရှိန်အဝါတွေကျဆင်းမသွားစေဖို့တရုတ်အစိုးရကနေရည်ရွယ်ကြိုးပမ်းလာပုံရတယ်လို့မြန်မာအရေးလေ့လာသူတွေကမြင်နေကြပါတယ်အထူးသဖြင့်မကြသေးခင်နှစ်တွေကနေစလို့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေကိုကန့်ကွက်ဆန့်ကျင်မှုတွေပေါ်ပေါက်လာနေတာမို့တရုတ်အစိုးရအနေနဲ့မြန်မာအရေးကိုလစ်လျူရှုဖို့မဖြစ်တဲ့အခြေအနေမျိုးကြုံနေရတယ်လို့တရုတ်နိုင်ငံအခြေဆိုင်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တရုတ်ကသူကစဉ်းစားတာကဒီလိုအမေရိကန်ရဲ့ကိုအေရှားပစိဖစ်ကိုလှည့်လာတာဟိုမြောက်ဦးဟာသူ့ကိုလှည့်တာလို့သူကတွက်တယ်လေသူ့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုချင်းချုပ်ဖို့လာတယ်လို့သူကတွက်တယ်အဲ့ဒါကြောင့်မလို့သူ့အိန္ဒိယချင်းနိုင်ငံနေနဲ့ဆက်ဆံရေးတွေကပိုပြီးတင်းမာပြီးပိုပြီးတော့ပြဿနာတွေတက်လာတယ်လို့တက်တာပေါ့ဟိုနေမီအငင်းပွားမှုတွေပေါ့အဲ့တော့အဲ့ဒါတွေအပါအဝင်ပေါ့ဗမာပြည်ကအဖြစ်ပြက်တွေလည်းပါတာပေါ့ဗျာမြေဆုံကိစ္စတို့ကိုလက်ဘရောင်းတောင်ကိစ္စတို့ကတော့အဲ့ဒါတွေလည်းအကုန်ပါတာပေါ့အဲ့တော့အဲ့ဒီဟာတွေအားလုံးကိုဒီအိန္ဒိယချင်းနိုင်ငံနေနဲ့ဆက်ဆံရေးအသက်မီးသက်လမ်းသက်နဲ့ပြန်ပြီးဆက်ဆံနိုင်မှုအတွက်တီးခြားပုံကိုထားတာဖြစ်တယ်။အာဆီယံတက်တော့ဒါပထမဦးဆုံးထားတာပဲ
။တရုတ်ဆိုရနဲ့ဒေတာရင်းအိန္ဒိယချင်းနိုင်ငံတွေကြားနည်းမြေပိုင်နဲ့အငင်းပွားမှုတွေလိုပြဿနာတွေကြုံနေရချိန်မှာဒေတာရင်းတန်တမန်ရေးအရာအာယုံဆိုင်ဆောင်ရွက်ဖို့လည်းလိုအပ်နေပြီလို့ဒေါက်တာလှကျော်စိုးကဆိုပါတယ်။တရုတ်ဆိုရကခေါင်းဆောင်ပိုင်းအပြောင်းအလဲတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲဒေတာရင်းကပြဿနာတွေကိုလည်းတန်တမန်ရေးနည်းလမ်းနဲ့အောင်မြင်အောင်ဖြေရှင်းနိုင်မှုတရုတ်ဆိုရကခြေလှမ်းလှမ်းနေပုံရတယ်လို့လည်းသုံးသပ်ခဲ့ပါတယ်။
သူကအိန္ဒိယချင်းနေရဲ့ခံစားမှုတွေကိုပြေပြောက်အောင်အိန္ဒိယချင်းနေနဲ့ဆက်ဆံရေးပုံမကောင်းမွန်အောင်လုပ်ဖို့လိုတယ်ဆိုတာသူကမနစ်ကဟိုဗါလဲ2012ခုနှစ်ကညီကုန်းချုပ်လေဒီဇင်ဘာတို့ဘာတို့မှာသူတို့လုပ်တဲ့ညီကုန်းချုပ် forum တွေမှာအများကြီးပြောကြတယ်ဗျအဲ့တော့အဲ့ဒီဟာတွေရဲ့အဆက်ဖြစ်မယ်ထင်တယ်အခုမကြာခင်လဲသူတို့ကအစိုးရအစ်စ်ဖွဲ့မှာဟိုဝန်ကြီးချုပ်အစ်စ်တို့ဘာလဲအဲ့မှာ policy အစ်စ်တွေထွက်လာမှာမဟုတ်လို့ကြိုတင်ပြီးတော့ဒါတွေလမ်းခင်းနေတာပဲလို့မြင်နေကြမှာ
မြမရေးကင်တွေဆောင်ရွက်မဲ့အာရှရေးရာအထူးတန်တမန်ဝန်ယင်းဖန်ဟာလွန်ခဲ့တဲ့2003ကာလတွေတုန်းကတရုတ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့ဘူးသူတူပါဖိလစ်ပိုင်နိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးအနေနဲ့လည်းတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကြားနယ်မြေပိုင်ဆိုင်မှုကိစ္စတွေမှာလည်းဂျာဝင်စစ်ဆက်ညှိနှိုင်းသူအဖြစ်ဆောင်ရွက်ခဲ့ဘူးသူတူလည်းဖြစ်ပါတယ်ရှင်